ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်တဲ့တရားမဝင်မြန်မာနိုင်ငံသားအရေးအတွက်ဘယ်လောက်ရှိတယ်ဆိုတာကိုသိရဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကပထမဆုံးစစ်တမ်းကောက်ရုံမှုတွေပြုဆောင်ခဲ့တဲ့အတွက်တနင်္လာနေ့မှာနိုင်ငံသားတန်တမန်တွေကိုပြောကြားဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးဌာနအရာရှိသူရဲ့ပြောကြားချက်ကိုတနင်္လာနေ့ထုတ်ဒက်ကာထရီဘျူးမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်သံကောင်းစင်းဌာနကဘန်ဒရာဘင်ကောက်ဆက်ပဇာပတစ်ခါလီစစ်တကောင်းတောင်တန်းခါဂရာချာရီနဲ့စစ်တကောင်းဒေသတွေမှာကောက်ခံခဲ့တာဖြစ်ကြောင်းတွေ့ရှိချက်တွေကိုဥရောပနဲ့အမေရိကတိုက်နိုင်ငံတွေအပြင်အရှေ့တောင်အာရှနိုင်ငံတွေကတန်တမန်တွေကိုပါဖိတ်ခေါ်ပြောကြားဖို့ရှိတယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတရားမဝင်နေထိုင်တဲ့ရိုဟင်ဂျာ5သိန်းလောက်ရှိနေတယ်လို့အများကပြောနေပေမယ့်အရေးအတွက်အတိအကျကိုမသိကြရဘဲအခုတော့ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့သံကောင်းစင်းကိုကောက်ယူပြီးဖြစ်တယ်လို့နောက်ဆုံးအချော့သက်အဆင့်ကိုတော့လာမယ့်2လ3လအတွင်းမှာပဲရရှိမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံခြားရေးအတွင်းဝင်M. Shahidu Hekha, Dila Gonglao Ma, Bangladesh Wunjijo, Sheikh Hasina ye Atu Selo Che ya, Myanmar Nengang Gu Nhiya Cha Toyo Phu Shi Chong ne, Myanmar Nengang Ma Tamara Uthen Jo, Nengang Jai Wunjij Dong San Suji ne, Tacha Aya Shi Jiru ne ba Tui Sang Mo Shi Chong Phobya Tha Ba Re. Da Na Nengang Jai Sezu Ne Pao Miya Soa Yongji Mu Mishi Be Phe Nira Gu Phe Sha Nai Mo Ne, Chichi Mu Ya Ong Lopu Jo Sa Mu Tukhu Lo Le Pyo Ba Re. Wunjijo Hasina Ha Na Thang Set Khu Ne Tonga, Myanmar Nengang Gu Toyo Khe De Lo Dong San Suji Ne Le Tui Sang Ke Ba Re.